ဘင်္ဂလားဒေ့ရှ်နိုင်ငံကောက်ဆက်ပစာမှာခိုးလုံနေရတဲ့တိမ့်နဲ့ချီတဲ့ရိုဟင်ဂျာဒုက္ခသည်တွေအတွက်စစ်နှက်ရိတ်ခါဖူလုံရေးကထိတ်တန့်ဦးစားပေးအဖြစ်ဆက်လက်ရှိနေကြောင်းကုလသမဂ္ဂကပြောပါတယ်
The World Food Program said that 5 years after the 2017 influx into Bangladesh of Rohingya refugees,
Bangladesh ဖက်ကိုရိုဟင်ဂျာဒုက္ခသည်တွေ2018ခုနှစ်ကထွက်ပြေးခဲ့ပြီးတဲ့နောက်9နှစ်ရှိလာခြင်းဖြင့်ကောက်ဆက်ပစားမှာရိတ်ခါဖူလုံရေးကိစ္စကထိတ်တန့်ဦးစားပေးလုပ်ငန်းအဖြစ်ဆက်လက်ရှိနေဆဲဖြစ်ကြောင်းကမ္ဘာစန္ဒရိတ်ခါအဖွဲ့ WFP ကပြောဆိုထားတဲ့အကြောင်းကုလသမဂ္ဂအတွင်းမှုချုပ်ရဲ့ပြောခွင့်ရ Stephen Dujeris ကအင်ကာနေသတင်းစာရှင်းလင်းပွဲမှာပြောပါတယ်ရိုဟင်ဂျာဒုက္ခသည်တွေနောက်သူတို့ကိုလက်ခံထားတဲ့လူမှုအတိုင်းဝိုင်းတွေကိုကူညီပေးရေးပူးပေါင်းတုံ့ပြန်ဆောင်ရွက်ရေးအစီအစဉ်အတွက်အမေရိကန်ဒေါ်လာ943ဘန်ပန်ကြားထားတာမှာဒီရန်ပုံငွေရဲ့၄ပုံတစ်ပုံကစာလောင်မွတ်သိမ့်မှုနဲ့အာဟာရမပြည့်ဝမှုကိုဖြေရှင်းရေးမှာအသုံးပြုဖို့ဖြစ်တယ်လို့ WFP ကပြောပါတယ်အခုချိန်ထိတော့ရန်ပုံငွေဒေါ်လာတန်340ရရှိထားပြီးပန်ကြားထားတဲ့ရန်ပုံငွေရဲ့36ရာခိုင်နှုန်းရရှိပြီဖြစ်ကြောင်းဒုက္ခသည်များဆရာကုလသမဂ္ဂမဟာမင်းကြီးဖီလီပိုဂရန်ဒီကအင်ကာနေမှာပြောပါတယ်ရိုဟင်ဂျာအသုံးနှုန်းကိုလက်မခံတဲ့မြန်မာဘက်ကဒုက္ခသည်တွေစီစစ်ပြီးပြန်လက်ခံမယ်လို့ကတိပြုထားပေမဲ့အခုချိန်ထိတော့အကောင့်ထဲမပေါ်သေးပါဘူးရှင်